မြန်မာစစ်ကောင်စီအပေါ်မှာဖိအားပေးလှုပ်ဆောင်တဲ့နေရာမှာပိတ်ဆို့အရေးယူမှုတွေတိုးမြင့်လှုပ်ဆောင်တာအပါအဝင်နီလန်ပေါင်းစုံကိုအသုံးချသွားမှာဖြစ်ကြောင်းအရှေ့အာရှနဲ့ပစိဖိတ်ရေးရာအမေရိကန်လက်ထောက်နိုင်ငံရဲ့ဝန်ကြီးဒန်နီယယ်ခရစ်တန်ဘရင်ကပြောတယ်လို့စင်ကာပူစတိတ်တိုင်းသတင်းစာမှာရေးသားထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာအပြင်မြန်မာပြည်သူလူထုအပေါ်မှာအကြမ်းဖက်မှုတွေလှုပ်ဆောင်နေတာဟာအမေရိကန်အတွက်တော့မကပဲနိုင်ငံတကာအတိုင်းအဝိုင်းအတွက်တာဝန်ဖြစ်နေပြီးပြောင်းလဲမှုတွေဖြစ်ပေါ်လာဖို့ဝိုင်းဝန်းလှုပ်ဆောင်ရမယ်လို့အရှိတောင်အရှာလေးနိုင်ငံခီးစဉ်အတွင်းစင်ကာပူနိုင်ငံကိုရောက်ရှိနေတဲ့အချိန်မှာအွန်လိုင်းသတင်းစာရှင်းလင်းပွဲတွေမှာလက်ထောက်နိုင်ငံရဲ့ဝန်ကြီးခရစ်တန်ဘရစ်ကအခုလိုပြောလိုက်တာပါမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့အခြေအနေနဲ့ပတ်သက်လို့အတူစိုးရိမ်မိကြောင်းလည်းသူကပြောပါတယ်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအဆုံးသတ်ဖို့နဲ့ဒီမိုကရေစီပြန်လည်ပေါ်ဆောင်ရေးလက်ရှိအာဏာသိမ်းစစ်တပ်ကိုဖိအားတွေတိုးမြင့်ပေးသွားဖို့လည်းသူကအာဆီယံခေါင်းဆောင်တွေနဲ့ဒီသတင်းပတ်သက်မှာဆွေးနွေးပြောဆိုခဲ့တယ်လို့ပြောပါတယ်ခီးစဉ်အတွင်းခရစ်တန်ဘရစ်ကအရှိတောင်အရှာခေါင်းဆောင်တွေနဲ့ပြောဆိုရမှာမြန်မာစစ်အုပ်စုကိုပုံမဖိအားပေးဖို့ပြောဆိုခဲ့ပေမယ့်အသေးစိတ်ကိုတော့ပြောဆိုခဲ့ခြင်းမရှိပါဘူးခင်ဗျာ။